Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်အတန်ရဲ့2023ခုနှစ်မတ်လ5ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်တင်ဆက်နေပါတယ်။လိုင်းတိုမီတာ1925 32တို့ပြင်လိုင်းလက်မီတာ190 kHz 15653ညာတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါ။တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတော့မိုက်အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာပေါ်ကဆင်းရဲတဲ့နိုင်ငံတွေပေါ်မှာချမ်းသာတဲ့နိုင်ငံတွေရဲ့ပြည်မှုဆက်ဆံပုံတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။တရုတ်နိုင်ငံပေါ်ပြည်ပကချင်းချောက်မှုတွေတိုးလာနေတာကြောင့်စစ်အုံစိတ်ကိုတိုးမြင့်သွားမယ်လို့တရုတ်နိုင်ငံကဒီနေ့မှပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းမှာတော့မိအကြီးကျယ်လောင်ကျွမ်းတာကြောင့်ထောင်ထဲချပြီးတော့အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
တူရကီနဲ့ဆီးရီးယားနိုင်ငံတွေကငလျင်ပေးဒုက္ခသည်တွေအတွက်နိုင်ငံတကာရောက်ရှိနေတဲ့ရိုဟင်ဂျာတွေကနေအကူအညီတွေပေးနေတဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။တခါမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်ကိုဆွဆွဲတဲ့ဆွဆွဲချက်တွေဒုံဆန်းစုကြည်နဲ့ပတ်သက်ပြီးတော့မေးမြန်းစစ်ဆေးတဲ့ဥစ္စာတွေကတော့တော်တော်ကိုစိုးသွားပါတယ်။ဒါသူတို့စစ်တပ်ထဲမှာ
ဒါကတော့2022ခုနှစ်နိုဝင်ဘာလမှာလူငယ်ချမ်းသာနဲ့ရမဲတဲ့ထောင်ကနေလွတ်မြောက်လာတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်လည်းဖြစ်ဒေါက်ဆန်းစုကြည်ကိုအနီးကပ်အကူအညီပေးခဲ့သူလည်းဖြစ်တဲ့ကိုကျော်ထေးဦးနဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ပြည်သွေးနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရနိုင်တဲ့အတူကျမကတင်ပြမှာပါရှင
်။ယူကရိန်းနိုင်ငံအရှေ့ပိုင်းကဘတ်မှုမြို့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ရုရှားတပ်တွေရဲ့တိုက်ခိုက်မှုတွေကိုဆက်ပြီးတော့ခုခံကာကွယ်နေတယ်လို့ယူကရိန်းဘက်ကဒီနေ့ပြောလိုက်ပါတယ်။ရုရှားတပ်ဖွဲ့ဟေရီယာဘတ်မှုမြို့ကိုသိမ်းယူဖို့အတွက်နေရာစုံကနေဝိုင်းနိုင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းယူကရိန်းတပ်ဖွဲ့တွေကတော့ဘတ်မှုခံတပ်ကနေဆက်ပြီးတော့ကြမ်းကြမ်းခံတိုက်နေပြီးတော့ဘတ်မှုဘာဝင်ကူပီယန်စ်လင်းမက်နဲ့အက်ဖဒီကာမျိုးတွေမှာတရက်တွင်းရုရှားဘက်ကတိုက်ခိုက်မှု130ကျော်ကိုပြန်ပြီးတော့ခုခံကာကွယ်နိုင်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ရန်သူတွေကဘတ်မှုမြို့ကိုဝိုင်းနိုင်ဖို့ဆက်ပြီးတော့ကြိုးပမ်းနေကြောင်းအခြေအနေတွေကခက်ခဲပေမဲ့ထိန်းထားနိုင်တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကပြောပါတယ်။ရုရှားတပ်ဖွဲ့တွေရဲ့အဓိကဦးစားပေးပြစ်မှတ်ကတော့ဘတ်မှုမြို့ကိုသိမ်းယူနိုင်မှုဖြစ်ပြီးတော့မြို့တစ်ဝိုက်မှာတော့တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ယူကရိန်းအတွက်ထောက်ပံ့ရေးလမ်းကြောင်းတွေဟာတဖြည်းဖြည်းနဲ့ကျဉ်းပြောင်းလာနေတယ်လို့အမေရိကန်အခြေစိုက်စစ်ပွဲလေ့လာရေး Institute ISW ကသတိပေးပါတယ်။တစ်ချိန်တည်းမှာပဲရုရှားဘက်ကတိုက်နေတဲ့ဘတ်အဖွဲ့ကတပ်ဖွဲ့တွေဟာဘတ်မှုမြို့မြောက်ဖက်စင်ကြေဘုံအရက်ကစတော့ကီမြို့ဘူရာယုံကိုသိမ်းယူလိုက်တယ်လို့သိမ်းယူလိုက်တဲ့ဗီဒီယိုဖိုင်ကို Donetsk ဒေသကရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေကအင်တာနက်အွန်လိုင်းမှာတင်ထားပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာကျောင်းသူတွေကိုပြစ်မှတ်ထားအစိတ်တင့်စေတဲ့တန်တရားဖြစ်ဖွယ်တိုက်ခိုက်မှုတွေရှိနေတယ်ဆိုတဲ့ခမန်းပြောဆိုမှုတွေပုံမမြင့်မာလာနေပါတယ်။ကျောင်းပေါင်း90ကျော်မှာတန်တရားဖြစ်ဖွယ်အစိတ်တင့်စေတဲ့တိုက်ခိုက်မှုတွေဖြစ်နိုင်ခြေရှိတယ်ဆိုတဲ့အီရန်အာဏာပိုင်တွေဘက်ကတနင်္ဂနွေနေ့ကတိမှတ်ပြုခဲ့တာကြောင့်လည်းဖြစ်ပါတယ်။လာပေါင်းများစွာကတည်းကမငြိမ်သက်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့မြို့တော်ဒီတီဟီရမာဆိုရင်မိဘတွေအတွက်ပိုးပြီးစိုးရိမ်စိတ်တွေတိုးစေခဲ့တာပါရှီယိုက်တွေရဲ့အဓိကဒီအထွတ်မြတ်ထားတဲ့ကွမ်မြို့မှာနိုဝင်ဘာလကစပြီးအစိတ်တင့်စေတဲ့တိုက်ခိုက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်လာကြတဲ့ကဘယ်သူလုတာလဲဘယ်သူမှတာဝန်ရှိတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးလက်ရှိထွက်ပေါ်လာတဲ့သတင်းတွေအရအီရန်နိုင်ငံခရိုင်30တဲက20ခုထဲမှာစာတင်ကြောင်းတွေမှာတန်တရားဖြစ်ပွဲအခြေအနေတွေရှိနေတယ်လို့ဆိုပါတယ်အဲ့ဒီလိုအစိတ်တင့်စေတဲ့ဆိုတဲ့အခြေအနေအားလုံးနီးပါးဟာမိန်းကလေးကြောင်းတွေမှာမြင်တွေ့ခဲ့ကြရတာဖြစ်ပါတယ်ရှင်
တရုတ်နိုင်ငံပေါ်ပြည်ပကချင်းချောက်မှုတွေထိုးလာနေတာကြောင့်စစ်အုံစိတ်ကိုတိုးမြင့်သွားမယ်လို့တရုတ်နိုင်ငံကဒီနေ့မှပြောလိုက်ပါတယ်။လာမယ့်၄နှစ်အတွင်းတရုတ်နိုင်ငံရဲ့စစ်အုံစိတ်ကိုတဟုန်တိုးတိုးမြင့်လာနိုင်တယ်လို့တရုတ်မျိုးသားပြည်သူ့ကွန်ဂရက်ညီလာခံမှာဝန်ကြီးချုပ်လီခချန်ကပြောလိုက်တာပါ။တရုတ်နိုင်ငံရဲ့အခုနှစ်စီးပွားရေးတိုးတက်မှုနှုန်းဟာ900ခန့်နှုန်းသာရှိတာကြောင့်ဆယ်စုနှစ်ပေါင်းများစွာအတွင်းအနေဆုံးတိုးတက်မှုတွေကနှစ်တစ်နှစ်ဖြစ်နေချိန်မှာပဲတရုတ်နိုင်ငံဘက်ကအခုလိုစစ်အုံစိတ်ကိုတိုးမြင့်ဖို့ကြေညာလိုက်တာဖြစ်ပါတယ်။ အခုနှစ်အတွက်13ရက်ကို 9.2 ရာခိုင်နှုန်းတိုးပြီးတော့တန်ဖိုးအဖြစ်တော့အမေရိကန်ဒေါ်လာ225ဘီလီယံအသုံးပြုသွားဖို့စီစဉ်ထားတာပါ။ဒါဟာ2019ခုနှစ်ကစပြီးတော့အများဆုံးတိုးမြင့်လာတဲ့နှုန်းဖြစ်ပြီးတော့မနစ်ကတော့ 9.1 ရာခိုင်နှုန်းရှိပါတယ်။ရာထူးကနေအနားယူတော့မဲ့ဝန်ကြီးချုပ်လီခါချန်ကတော့တရုတ်နိုင်ငံပေါ်ဖီပါကနေဖိထိန်ချဖို့ကြိုးပမ်းတာတွေတိုးလာပြီးတော့တရုတ်တွေနေဆလစ်မှုတွေနဲ့ပြင်ဆင်မှုတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်တင်တယ်လို့ညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်ထောင်ပေါင်းများစွာကိုပြောကြားခဲ့ပါတယ်။ဒါမဲ့လေတရုတ်နိုင်ငံရဲ့နှစ်စဉ်အသုံးစရိတ်ဟာအမေရိကန်နဲ့ရှင်ရင်တော့အတော်လေးကိုနည်းနေသေးတာတွေ့ရပြီးတော့အမေရိကန်ရဲ့အခုနှစ်အတွက်သတ်မှတ်ထားတဲ့စစ်အသုံးစရိတ်ဟာဒေါ်လာ800ဘီလီယံကျော်ရှိပါတယ်။ဒါမဲ့လေတရုတ်နိုင်ငံဟာသူတို့တရားဝင်ကြေညာထားတဲ့ပမာဏထက်ပိုပြီးတော့အသုံးပြုလက်ရှိတယ်လို့အကြေကတ်တွေကတော့ပြောပါတယ်ခင်ဗျာ။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 1953ညာလိုင်းတိုမီတာ25 kHz 1783ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOE ကနေတနင်္ဂနွေနေ့ညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ညင်ညာပေးနေပါတယ်ကမ္ဘာပေါ်ကဆင်းရဲတဲ့နိုင်ငံတွေပေါ်မှာချမ်းသာတဲ့နိုင်ငံတွေရဲ့ပြုမှုဆက်ဆံပုံတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူထရက်စ်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ချမ်းသာတဲ့နိုင်ငံတွေနဲ့စွန့်ရင်ကြွယ်ဝတဲ့နိုင်ငံတွေဟာဆင်းရဲတဲ့နိုင်ငံတွေပေါ်မှာအတိုးနှုန်းတွေနဲ့လောင်စာဆီဈေးနှုန်းတွေတိုးမြင့်ပြီးတော့အကျက်ရိုက်စေတယ်လို့အထွေထွေမှုချုပ်ဂူထရက်စ်ကကာတာနိုင်ငံဒိုဟာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂရဲ့ကမ္ဘာပေါ်ကဖွံ့ဖြိုးတိုးတက်မှုအနိုင်ဆုံးနိုင်ငံများညီလာခံမှာဝေဖန်လိုက်ပါတယ်။
We don't have a moment to lose. Least developed countries are being stranded amidst a rising tide of crisis.
ကျွန်တော်တို့ထပ်ပြီးတော့အချိန်ဆွဲနေလို့မရတော့ပါဘူး။ဖွံ့ဖြိုးတိုးတက်မှုအနေဆုံးနိုင်ငံတွေဟာဘေးဒုက္ခပြဿနာအကျက်တဲတွေ၊မရေရာမှုတွေ၊ရာသီဥတုဖောက်ပြန်မှုတွေနဲ့ကမ္ဘာလုံးဆိုင်ရာအကြီးအကျယ်မညီမျှမှုတွေတိုးလာနေတဲ့ကြားမှာပဲပိတ်မိနေပါတယ်လို့အထွေထွေမှုချုပ် Guterres ကပြောသွားတာဖြစ်ပါတယ်။ဒါပြင်ချမ်းသာတဲ့နိုင်ငံတွေအနေနဲ့ဒီလိုဆင်းရဲမှုတန်စရာတွေမှာပိတ်မိနေတဲ့နိုင်ငံတွေကိုတစ်နှစ်ကိုဒေါ်လာဘီလီယံ900လောက်ပံ့ပိုးတင်တယ်လို့လည်းသူကဆက်ပြောပါတယ်။ LDC နိုင်ငံတွေကတော့သူတို့တွေအနေနဲ့ကိုဗစ်ကာကွယ်ဆေးတွေကိုလည်းရသင့်သလောက်မရပဲကာကွယ်ဆေးအများစုကဥရောပနဲ့မြောက်အမေရိကတိုက်ကပဲအဓိကရရှိခဲ့တယ်လို့လည်းဆိုပါတယ်။ခေါင်းမှာဖွံ့ဖြိုးတိုးတက်မှုအနေဆုံးနိုင်ငံ46နိုင်ငံရှိတဲ့အထက်ကနိုင်ငံ40ကျော်ကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေဟာဒီညီလာခံကိုတက်ရောက်ခဲ့ကြတာပါ။ဒါပေမဲ့ LCD နိုင်ငံထဲမှာပါတဲ့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေကခေါင်းဆောင်တွေကတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအတိမတ်မပြုတဲ့အတွက်မတက်ရောက်ခဲ့သလိုစီးပွားရေးအင်အားကြီးနိုင်ငံတွေကခေါင်းဆောင်တွေလည်းဒီညီလာခံကိုတက်ရောက်ခြင်းမရှိပါဘူးခင်ဗျာ
။ဘင်္ဂလားဒေ့ရှ်တောင်ပိုင်းရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာတနင်္ဂနွေနေ့ကမီးလောင်မှုအရှိန်ကြီးမားတာကြောင့်ဒုက္ခသည်တွေထောင်ထဲချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်မိသက်အရာရှိတွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ကောက်ဆက်စ်ဘဇားခရိုင်ခီယာမှာရှိတဲ့ဘာလူခါလီစခန်းမှာတနင်္ဂနွေနေ့မွန်းလွဲပိုင်းကမီးလောင်မှုဖြစ်ပွားခဲ့ကြောင်းခီယာမီတက်အရာရှိအဗ်ဒူလာဟူကာကကိုးကားပြီးတော့အဗ်ဒူလာဟူကာကိုကိုးကားပြီး AP သတင်းကပြောပါတယ်လူသေးချေထိခိုက်မှုရှိမရှိဆိုတာကတော့လက်တလောမသိရသေးပါဘူးဘင်္ဂလားဒေ့ရှ် UNHCR ရဲ့ Twitter မှာတော့မီးလောင်ခဲ့တဲ့စခန်းနံပါတ် 17 မှာစေနာဝန်ထမ်းတွေကမီးလောင်မှုအခြေအနေကိုချက်ချင်းတုံ့ပြန်ဆောင်ရွက်ပေးခဲ့ကြပြီးကုလသမဂ္ဂ Agency အပါအဝင်တခြားမိဖက်အဖွဲ့အစည်းတွေကလည်းမီးပေဒုက္ခသည်တွေကိုဝိုင်းဝန်းအကူအညီပေးခဲ့ကြောင်းဖော်ပြထားပါတယ်နောက်ထပ်အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြထားခြင်းမရှိပါဘူးရိုဟင်ဂျာဒုက္ခသည်စခန်းမီးလောင်မှုကြီးမားကြောင်းအဲ့ဒီမှာရောက်ရှိနေတဲ့ AP သတင်းအဖွဲ့ကလည်းပြောပါရရှင်
ဖိလစ်ပိုင်နိုင်ငံမှာပြည်နယ်အုပ်ချုပ်ရေးမှူးပါဝင်လူ9ဦးသတ်ဖြတ်ခံမှုနဲ့ပတ်သက်ပြီးတော့လူ3ယောက်ကိုဖမ်းဆီးလိုက်တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်။ဒါအပြင်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုအတွက်မှာနောက်ထပ်တန်ကြားရှိသူ2ဦးသေဆုံးသွားတယ်လို့လည်းပြောပါတယ်။ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းက Negros Oriental ပြည်နယ်မှာစနေနေ့ကတိုက်ခိုက်မှုအတွက်မှာပြည်နယ်အုပ်ချုပ်ရေးမှူးပါဝင်9ယောက်သေဆုံးပြီးတော့18ယောက်ဒဏ်ရာရခဲ့တာဖြစ်ပါတယ်ဒီထက်က73ယောက်ကိုတော့ဆေးရုံတင်ထားပြီးတော့4ယောက်ကတော့ဒဏ်ရာအနည်းငယ်ပဲရခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုအတွင်းမှာစစ်ဝတ်စုံပုံစံဝတ်ဆင်ထားပြီး rifle တွေကိုကင်ထားတဲ့တနတ်သမား6ယောက်ထက်မနည်းကပြည်နယ်အုပ်ချုပ်ရေးမှူး Rod Degamo အိမ်ကိုဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
The Voice of America, VOA. တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုကိုရနိုင်နဲ့အတူကျမကတင်ပြခဲ့တာပါအခုတော့ဒီအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာသတင်းလွှာတပုတ်ကိုအရင်ဆုံးတင်ပြမှာပါရှင်လူပေါင်း 48,000 ကျော်အသက်ဆုံးပါခဲ့ရတဲ့တူရကီနဲ့ဆီးရီးယားကငလျင်တန်တင့်ပြည်သူတွေအတွက်မလေးရှားရောက်ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာတွေကလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ကူညီနောင်ရေးတက်ဆွမ်းသလောက်ဝိုင်းဝန်းကူညီလှူဒန်းပေးနေကြပါဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကအသေးစိတ်ကိုပြောပြမှာပါရှင
်။ပြီးခဲ့တဲ့ဖေဖော်ဝါရီလကတူရကီနိုင်ငံနဲ့ဆီးရီးယားနယ်စပ်မှာလှုပ်ခတ်ခဲ့တဲ့ပြည်ယာ9.3%ရှိတဲ့ငလျင်တန်းကြောင့်အသက်ဆုံးခဲ့ရသူပေါင်းကအခုနောက်ဆုံးကောက်ခံချက်အရဆိုရင်တူရကီနဲ့ဆီးရီးယားနှစ်နိုင်ငံပေါင်းလူပေါင်း 48,000 ကျော်သွားပြီဖြစ်ပါတယ်။နောက်ထပ်ငလျင်တစ်ခုလည်းထပ်ပြီးတော့လှုပ်ခဲ့တာကြောင့်ကူညီကယ်ဆယ်ရေးအခြေအနေတွေကလည်းပိုပြီးတော့မှဆိုးဝါးလာနေတာပါ။တူရကီငလျင်တန်းသင့်ပြည်သူတွေအတွက်ကဘာတဝမ်းလုံးကလိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ကူညီကယ်ဆယ်ရေးအတွက်ဝိုင်းဝန်းလှူဒန်းပေးနေကြတဲ့အထက်မှာတော့မလေးရှားနိုင်ငံကြောင့်ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းဝိုင်းဝန်းလှူဒန်းကူညီပေးခဲ့ကြပါတယ်။ဒီလဖေဖော်ဝါရီလ28ရက်နေ့ကမလေးရှားရောက်ရိုဟင်ဂျာတွေစုပေါင်းပြီးတော့တူရကီငလျင်တန်းသင့်ပြည်သူတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးမလေးရှားနိုင်ငံဆိုင်ရာတူရကီတန်ယုံကိုတွားရောက်ပြီးတူရကီတန်မတ်ကြီးကိုတွားရောက်လှူဒန်းခဲ့တယ်လို့မလေးရှားနိုင်ငံအခြေစိုက်ရိုဟင်ဂျာတိုင်းရင်းသားများလူခွေးဆိုင်ရာအဖွဲ့အစည်းဥက္ကဋ္ဌဇဖာအမတ်အဗ်ဒူဂမ်နီက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
တူကီဆိုတာဟာနိုင်ငံအကျွန်တော်တို့ကိုတော်တယ်ကူညီလုပ်တယ်သူတို့ဟာဆေးရုံတွေတင်ပြတယ်လုပ်ပြတယ်တချို့အစားအဝေးတွေကိုလည်းသူတို့ဟာကူညီလုပ်တယ်ကျွန်တော်တွေ့တယ်ကျွန်တော်တို့မှတကယ်လို့အတွတ်တွတ်ရှိရင်ဆိုရင်ကျွန်တော်တို့ဟိုမှာတွားပြီးတော့ကူညီလုပ်လို့ရတယ်တော်တော်လေးဆေးမကောင်းဘူးဆိုရင်ကျွန်တော်တို့ရိုဟင်ဂျာတိုင်ရန်သားလုံငယ်လောကကွန်ရေးဆိုင်ရာပွဲစည်းကဥဆောင်ပြီးတော့ဒီပတ်စံတွေခေါ်ပြီးတော့ဒီမလေးရှားမှာရှိတဲ့ရိုဟင်ဂျာတွေကကျွန်တော်တို့ဒီနေ့က3000တိပတ်စံ directly Turkey representative embassy representative လာတဲ့မှာကျွန်တော်တို့အပြည့်ရရှိတယ်တော်တော်လေးကျေးဇူးတင်တယ်ကျွန်တော်တို့ကို
ငလျင်တန်သည့်တူရကီနိုင်ငံအမြန်ဆုံးပြန်လည်ထူထောင်နိုင်ရေးဆုတောင်းပေးနေကြမယ်အကြောင်းပြောကြပြီးသူတို့ရဲ့လှူဒန်းငွေကိုတူရကီတန်မတ်ကြီးရဲ့ကိုစားဒေါက်တာအော်မာအထမ်ကလက်ခံရယူပေးခဲ့တယ်လို့ပြောပါရယ်အလားတူပဲမလေးရှားရောက်ရိုဟင်ဂျာတွေလိုပဲဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ရိုဟင်ဂျာဒုက္ခသည်စခန်းအတီးတီကဒုက္ခသည်တွေကလည်းတူရကီငလျင်တန်သင့်ပြည်သူတွေအတွက်သူတို့တန်အားသမျှဝိုင်းဝန်းလှူဒန်းပေးခဲ့ကြပါရယ်ကန်တီးတီမှာရှိတဲ့ရိုဟင်ဂျာလူငယ်တွေစုဝေးဆွေးနွေးပြီးတဲ့နောက်မှာဒီလိုတူရကီငလျင်တန်သင့်နဲ့ပြည်သူတွေကိုဘယ်လိုကူညီပေးကြမလဲဆိုတာကိုဝိုင်းဝန်းအဖြေရှာခဲ့ကြတယ်လို့ကိုရိုင်းဥဆောင်စောခဲ့သူရိုဟင်ညာလူငယ်ဓာတ်ပုံဆရာစာဟက်ဇီရာက VOE ကိုပြောပြပါဗျ
။ကျွန်တော်တွင်ရှင်တွေစီကျွန်တော်တူကီရဲ့ချင်းနဲ့ National ဆွေးနွေးခဲ့ပါတယ်။ကျွန်တော်တို့က2019တုန်းမှာကျွန်တော်ရဲ့ campaign မှာကျွန်တော်လည်းဒီရိုဟင်ညာတွေလက်တွေ့လို့ကိုအင်းတွေနေရာတွေဆုံးချွန်ခဲ့ပြီးတော့ဒီလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့အချင်းတတိယအချင်းတွေကိုကျွန်တော်ကတားဟိုကန်ဆယ်ခဲ့ပါတယ်။ပြီးတော့ကျွန်တော်တုံရှင်တွေကိုကျွန်တော်ပြောပြခဲ့တဲ့ရှင်မှာလဲသူတို့ကျွန်တော်တုံရှင်တွေလဲလို့တွန်းပြလာတာပေါ့ဟုတ်တယ်ဒီတူရကီရဲ့အချင်းတွေကတားနေပြီးတော့ဆွေးရင်ဘောကွန်တက်ချင်းနေပြီးတော့ကျွန်တော်တို့2019မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ရှင်မှာဒီလိုတူရကီကလူတွေတခြားနိုင်ငံခြားကလူတွေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကလူတွေအကုန်လာပြီးတော့ကျွန်တော်တို့ကိုစာရင်းနေဝဲအတွက်တခြားလူရဲတဲ့ဟာတွေနဲ့လာပြီးတော့တော့ပန့်ခဲ့တာ၊ကူညီခဲ့တာအခုလဲကျွန်တော်တို့တူကီမှာကျွန်တော်တို့ဘယ်လိုမျိုးလက်ကမ်းနိုင်မလဲဆိုပြီးတော့ကျွန်တော်တို့ကစဉ်းစားခဲ့တာပေါ့
ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲကလူငယ်တွေစုဝေးပြီးတော့တူရကီငလျင်အတွက်အရေးပေါ်လိုအပ်မဲ့လူသားချင်းစာနာမှုအကူအညီတွေကန့်နေရာအနှံ့လိုက်လံကောက်ခံပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ထိတွားရောက်ကိုယ်တိုင်ပို့ဆောင်ပေးခဲ့တယ်လို့ရှင်းပြပါတယ
်ကျွန်တော်တူငယ်ချင်းတွေကနေပြီးတော့အခုတူကီကလူတွေအတွက်ကျွန်တော်ဒိုနေရှင်ရတဲ့လောက်တောင်းမယ်ဆိုပြီးတော့ကျွန်တော်တို့ခြေရုံးခဲ့ပါတယ်လူငယ်တွေကနေယူပြီးတော့သူတို့အင်ဂျူမာလုံးလုံးတဲ့တချို့ကနိုင်ရင်ရမှာသူတို့အမျိုးတွေရှိတယ်အဲ့ဒါနဲ့သူတို့ကရတဲ့လောက်သူတို့ကတောင်းပန့်လာတယ်ပြီးတော့ကျွန်တော်တို့ကမ်းမှာလူရစီသွားပြီးတော့ဒီအချင်းတို့ကိုသူတို့ကိုပြောပြခဲ့ပါတယ်သူတို့ကကျွန်တော်ရှေ့စုရှင်တွေသူတို့ကကျွန်တော်တို့ဒုက္ခရောက်တာရှိမှသူတို့ကလည်းကျွန်တော်တို့ကလာပြီးတော့တော့ပန့်ခဲ့တာဒီအရှိမှသူတို့လိုအပ်နေတဲ့အရှိမှသူတို့ကလည်းကျွန်တော်တို့ ူးပွဲရှင်တယ်ဆိုပြီးတော့ကျွန်တော်ကလူတွေကိုပျော်ပြခဲ့တဲ့ရှင်မလူတွေပဲကျွန်တော်တို့စီကိုလူတွေကဒီမှာအလို့မရှိဘူးတက်ခဲ့တဲ့ဒေါက်ကတွေချုပ်ပြနေရတဲ့ရှင်မသူတို့ကတေဟောတာကတစေတာကနေစေလို့မျိုးပေါ့တော့ပြန်လာတယ်အဲ့ဒါနဲ့ကျွန်တော်တို့ကဒါကာကိုတွားပြီးတော့ဘလင်ကက်ကိုနေရနဲ့အဲကိုအင်ဂျင်နီယာနဲ့ကျွန်တော်တို့ဝယ်ပစ်ခဲ့ပါတယ
်သူတို့မှာခက်ခဲရှိပေမဲ့လူသားချင်းစာနာမှုအရရောကျေးဇူးရှိတဲ့တူရကီနိုင်ငံနဲ့တူရကီပြည်သူတွေအတွက်ဆူတောင်းပွဲတွေပါကျင်းပပြီးကူညီခဲ့ကြတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကပြောပါတယ
်တူရကီငလျင်အတွက်မင်္ဂဒက်စ်နိုင်ငံဒုက္ခသည်စကားပြည်သူမှာရိုဟင်ဂျာဒုက္ခသည်တွေကဒီမှာဘာသာရေးစတင်ကြောင့်မှစိုးဝဲပြီးတော့ဆူတောင်းပွဲလုပ်ကြတယ်နောက်တူကီနိုင်ငံငလျင်တန်ခံရတယ်လူတို့အတွက်လည်းဒီမှာအလုံးစုံတက်ဝင်ကြပါလိမ့်ခင်ဗျာဒီမင်္ဂလာဒေ့စ်မှာရှိတယ်တူကီတာယုံအတည်သွားပြီးတော့အလုံးစုံတွေပေးကြတာရှိတယ်နောက်ဒီမှာမင်္ဂလာဒေ့စ်ဘာလိုကာလီဒိုကာဒေ့စ်ကမှာရှိနေကြတယ်တူကီစစ်ရုံကိုလည်းသွားပြီးတော့အဲအလုံးစုံတွေတက်ဝင်ကြတာကိုတွေ့ရပါတယ်ခင်ဗျာ
လက်ရှိမှာတော့တူတကီငလျင်တန်တဲ့ပြည်သူတွေဟာရာသီဥတုဆိုးွားတဲ့တန်ကိုရင်ဆိုင်နေရပြီးတော့အခုချိန်ထိကူညီကယ်ဆယ်ရေးလုပ်ငန်းတွေကအခက်အခဲများစွာနဲ့ရင်ဆိုင်လုပ်ကိုင်နေကြရတဲ့အခြေအနေဖြစ်တာမို့တပ်နိုင်တဲ့ဘက်ကတူတကီဆိုးရတဲ့အတူရိုဟင်ဂျာတွေဘက်ကကူညီဆောင်ရွက်ပေးဖို့အသင့်ရှိတယ်လို့လည်းလူသားချင်းစာနာမှုကူညီပေးရေးဝိုင်းဝန်းလှူဒန်းပေးခဲ့တဲ့ရိုဟင်ဂျာတွေကပြောဆိုနေကြကြောင်းပါရှင်
မဆူမွန်တင်ဆက်ခဲ့တာပါရှင်အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီဆီယနာတိုင်းချိန်မှာဖန်စီထိမ့်သိမ်းခံခဲ့ရတဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အတွက်လိုအပ်တဲ့စားနပ်ရိက္ခာတွေကိုပို့ဆောင်ပေးခဲ့တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ဟောင်းလည်းဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုကျော်ထေးဦးနဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုတင်ဆက်မှာပါရှင်
မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မအင်ဂျင်နိုင်ပါ။ဒီတစ်ပတ်အတွက်တော့ပြီးခဲ့တဲ့သတင်းပတ်ကဆက်သွယ်ပြင်းပြထားတဲ့နိုင်ငံရေးအကျဉ်းသားဟောင်းအမေရိကန်နိုင်ငံသားကိုကျော်ဂျင်းဦးနဲ့ဆက်သွယ်ပြင်းပြထားတဲ့ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ပါမယ်ရှင်။
ဟုတ်ကဲ့ကိုကျော်သေးဦးအဲ့တော့ဒီကိုကျော်သေးဦးပြောသွားတဲ့နေရာမှာစစ်ကောင်စီကသူတို့ဒီကိုကျော်သေးဦးကိုစစ်ဆေးမြင့်တဲ့နေရာမှာရောနောက်အချင်းတောင်ထဲမှာပေါ့နော်ဒီအမေရိကန်နိုင်ငံသားမှန်တိသွားတဲ့ခါသူတို့ဆက်ဆံရေးတွေပြောင်းလဲသွားတယ်ဆိုတဲ့အနေထားပေါ့နောက်ပြီးတော့အမေရိကန်တန်ယုံဘက်ကလည်းဒီအဆက်အသွယ်ရပြီးတဲ့နောက်ပိုင်းမှာလည်းအဆက်မပြတ်ပေါ့နော်သူတို့ဘက်ကဒီပုံမှန်ဆက်သွယ်တာတွေလည်းရှိလာတဲ့ခါကျတော့ဒီအမေရိကန်တန်ယုံနေနေပေါ့သူတို့ရဲ့ဒီအမေရိကန်နိုင်ငံသားတွေအပေါ်မှာသူတို့ဆောင်ရွက်ပေးတဲ့အခမ်းအနားကိုဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ပါခင်ဟိုအမေရိကန်တန်ယုံကိုကျွန်တော်လက်တွေ့ဟိုဟာဖျက်ခံစားတဲ့ခါမှာကျွန်တော်ကအမေရိကန်စီတီဇင်ဖြစ်တာနဲ့ဒါ natural born မဟုတ်ဘူးနော်ဟိုဒီဗမာနိုင်ငံမှာမွေးတယ်ဗမာပြည်ကိုပြန်သွားတယ်ကိုယ်နိုင်ငံသားဆိုသူတို့နိုင်ငံမှာကျွန်တော်နေခဲ့တာနှစ်20ဝန်းကျင်လောက်ရှိတယ်အဲ့လိုအနေထားတစ်ခုမှာတောင်မှသူနိုင်ငံသားဆိုတဲ့စိတ်နဲ့ကျွန်တော်ကိုဥပဒေပေါင်းတင်းကရနိုင်တဲ့နီလန်ပေါင်းစုံနဲ့သူတို့ကကျွန်တော်အပေါ်မှာဟိုထောက်ပံ့ပေးတယ်၊ကူညီပေးတယ်ကျွန်တော်လွတ်မြောက်ဖို့အတွက်သူတို့တတ်နိုင်တဲ့နီးတွေအားလုံးကိုတုံးပြီးတော့ဟိုတကယ်ကိုသူတို့လွတ်မြောက်အောင်ဥပဒေပေါင်းတင်းကနေရအောင်ကြိုးစားခဲ့တယ်ဆိုတဲ့အတွက်ကျွန်တော်ကအမေရိကန်နိုင်ငံသားတယောက်ဖြစ်ရတာကိုယ်ယူတယ်တလခွဲပေါ့45ရက်လောက်ကြာမယ် totally ကျွန်တော်ဖမ်းသွားပြီးတဲ့အချိန်မှာကျွန်တော်ရဲ့ပထမဦးဆုံးဟိုသာမတ်နဲ့မိသားစုနဲ့စကားပြောရတယ်အဲဒီတော့ကသောမတ်စ်ပါရတာနဲ့တူတယ်အဲတော့ဟိုသူနဲ့ဆက်စကားပြောတဲ့မှာသူကတကယ်ကိုနွဲ့နွဲ့ထွေးထွေးရှိတယ်ကျွန်တော်အပေါ်မှာတကယ်ကိုဂရုစိုက်တယ်နောက်ပိုင်းတော့ဟိုကောင်ဆလာသူတလတစ်ခါလောက်တော့ကျွန်တော်နဲ့ပြောတယ်ဟို AC လို့ပဲခေါ်တယ်သူနာမည်ပြည့်စုံတော့ကျွန်တော်မေ့သွားပြီအဲ့ဟိုအမျိုးသမီးလေးပေါ့နော်ဖိလစ်ပိန်းဟိုကောင်ဆလာလေးဆိုရင်လည်းတော်တော်ကိုဂရုစိုက်တယ်ကျွန်တော်ရဲ့ကျမ်းမာရေးဟိုတနေ့ကိုဘယ်နှခါဟိုဝန်တော်တယ်ဘာကအစအသေးစိတ်မေးတယ်အဲ့လောက်ထိကျွန်တော်ပုံမှာ view site တယ်အဲ့တော့အမေရိကန်ဆိုရဟိုဟာကကျွန်တော်ကိုဒီလောက်ကာပါပေးလို့ကျွန်တော်ဒီလောက်ထိဟိုကောက်ကောက်မုံမုံခက်ခက်ညံ့ညံ့လေးပြန်ထွက်လာနိုင်တာနှမို့ဆိုရင်ကျွန်တော်ဘဝကအရင်ဆုတ်ပြတ်သွားမှာတော်တော်ကိုနှိမ့်ဆက်တယ်ကျွန်တော်ပထမအတွေ့အကြုံကလည်းကျွန်တော်ထောင်ကြပြတဲ့အတွေ့အကြုံရှိတဲ့ခါကျတော့ကျွန်တော်တို့ရဲ့ဟိုနိုင်ငံရေးအကျဉ်းသားတွေရဲ့ဘဝကဒီစစ်ကြောရေးလွတ်ရင်ကျွန်တော်တို့ဘဝကလောကနိဗ္ဗာန်အောင်ပြန်ဖြစ်သွားသေးတယ်ထောင်မှာနော်အဲ့လောက်ထိကြောက်တယ်အမျိုးစုံကိုနှုတ်ဆက်တာဟိုနှိမ့်ဆက်နီးပေါင်းကဘာမှာအဆုံဆုံးရက်ဆက်ဆုံးကဒီကောင်တွေစစ်ထောက်တယ်ရေးပဲ
ဘလောက်တိဆိုလဲရှင်ပုံစံဥပမာပေးလို့
ဘလောက်တိဆိုလဲဆိုရင်လူတယောက်ကိုနော်နေည3ရက်မအိပ်အောင်ထားတယ်4ရက်မအိပ်အောင်ထားတယ်ဘာဖြစ်လို့လဲသူကလူ3ယောက်ကအချိန်ပြည့်လဲလဲသွားတယ်ရိုက်တဲ့နှက်တဲ့နေရာမှာကျွန်တော်ကိုတုံးလို့ဆိုရယ် electric shock နဲ့ဟို electric stick ခေါ်တာပေါ့နော်အဲ့ဒါနဲ့ထိုးတာပေါင်းလို့ခါးတွေကိုအဲဟိုစုပ်ပြတ်တက်နေတာပဲအသားကောင်တွေကလောင်ကုန်တာနော်ဟိုထောက်လိုင်းထိုင်ကုန်ဆိုတာတက်တက်ရှိတယ်3ပေခွဲ4ပေလောက်မြင့်တယ်အဝိုင်းလေးပေါ့မှာအဲ့မှာမူလီလေးတွေစိုက်ထားတယ်မူလီကောင်းလေးတွေအဲ့ပုံမှာထိုင်ရတာအဲ့တော့ပထမနှစ်ရက်တနာကြီးကမတိတာပြီမဲ့နောက်3နာရီဆိုတာကျွန်တော်တို့အတွက်တကယ်ကိုကျင်စက်နဲ့ထိုးနေသလိုပဲဟိုသတင်းစာကိုလိတ်လိုက်တယ်ပြီးတိတ်အဖြူနဲ့ပတ်တယ်ပတ်ပြီးအဲ့ဒါနဲ့ချတာဖုံးဖုံးလို့အဲ့လိုဟိုဒီနေရာတွေဆိုရောင်းလာတာ
အဲ့လိုမျိုးနှိမ့်ဆက်ခံရတဲ့အချိန်မှာဒီရက်တွေပေါ့လေဘလို့စိတ်ဓာတ်မျိုးနဲ့ကြော်ဖြတ်ခဲ့ရလဲရှင
်အဲအဲ့ဒါတော့ဟိုနှစ်ချက်ပေါ့ကျွန်တော်ကဗုဒ္ဓဘာသာလीဆိုတော့ဟိုကာကငါဝွကျွေးရှိလို့ခံရတယ်လို့မှတ်တယ်နောက်နိုင်ငံရေးနီးရကြတော့ဒေါက်တာစုကြည်ရဲ့စကားကကျွန်တော်တို့သိမော်ဒီဖြစ်တာနော်ကိုရွေးချယ်ခဲ့တာပဲကိုရွေးချယ်တဲ့လမ်းပဲဘယ်သူမှကျွန်တော်ကိုတိုက်တွန်းတာလည်းမဟုတ်ဘူးကျွန်တော်ကလှုပ်ချင်တာလीအဲ့တော့ကိုရွေးချယ်မှုတိုင်းမှာလည်းကိုဒုက္ခတွေတော့ရှိတာပေါ့ကျွန်တော်မှဟိုနှိုင်းရှင်ပြီးတော့ဖြေတာပေါ့ငါကငါအားလားဒီလောက်နှိမ့်ဆက်ခံနေရတာအသက်ဘေးဝါးတဲ့ကောင်တွေတော့ရှိသေးတာပဲနော်ဒေါန်ဆန်းစုကြည်လေးအဖွားကြီးတော့မှဒီလောက်နေထည့်ထားသေးတာပဲဆိုပြီးတော့ကိုတဲ့ပို့ပြီးတော့ခံစားရတဲ့လူတွေကိုပဲစိတ်ထဲမှာထားလိုက်တဲ့အချိန်ကျတော့ကိုဝေဒနာကနည်းနည်းကျော့ကျော့သွားတယ
်ကိုချော်သေးဦးကိုသူတို့ဖန်စီနှိမ့်ဆက်တဲ့အချိန်ပေါ့နော်ထောင်သွင်းလဲဖြတ်တန်းရတဲ့အချိန်မှာကိုချော်သေးဦးအတွက်မမေ့နိုင်ဆုံးပေါ့ဒီစကြောရေးကာလမှာပေါ့လေမမေ့နိုင်ဆုံးဒီဖြတ်တန်းခဲ့ရတဲ့အတွေ့အကြုံကဆိုလို့ရှင်ရောပါလဲရှင
်အဓိကကတော့ဟိုသူတို့ကျွန်တော်ကိုဆွဆွဲတဲ့ဆွဆွဲချက်တွေဒုံဆန်းစုကြည်နဲ့ပတ်သက်ပြီးတော့မင်းများစစ်ဆေးတဲ့ဥစ္စာတွေကတော့တော်တော်ကိုစိုးသွားပါတယ်ဟမ်ဒါကသူတို့စစ်တပ်ထဲမှာဒီအတွေးအခေါ်ကြီးရှိနေတယ်ဆိုတာကမကောင်းဘူးဟိုသူတို့ရဲ့မိခွန်းနေတိုင်းမှာဒုံဆန်းစုကြည်ပေါ်မှာမေယုံတင်ကားဖြစ်မှုနော်သူတို့စစ်တပ်ကလာမှန်နေဆိုတဲ့မိုင်းဝါဒတွင်းထားတဲ့ဥစ္စာတွေပေါ့အဲ့ဒါကတခုနောက်တကယ်ကိုအောက်ခြေစစ်သားတွေရဲ့ဘဝကလည်းမွန့်ကျက်ပြီးတော့မပြောတော့ဘူးမလုတ်ချင်တော့ဘူးဆိုတာကိုဟိုသူတို့အလုတ်ပေါ်မှာဂုံမယူဘူးပေါ့ဗျာကျွန်တော်မြင်ခဲ့ရတော့အဲ့လားဒီမှတ်မှတ်သားသားလေးရှိနေပါလေဟာ
အခုစစ်ကောင်စီကဒေါန်ဆန်းစုကြည်ပေါ်အခုစီရင်ချက်ချမှတ်တာတွေနဲ့သူတို့အခုဒီဒေါန်ဆန်းစုကြည်ပေါ်သူတို့ဆက်ဆံတဲ့ပုံစံနဲ့အရင်ဒီစစ်အစိုးရပေါ့နော်1988နောက်ပိုင်းအာဏာသိမ်းခဲ့တဲ့စစ်အစိုးရတွေလက်ထက်ကဒေါန်ဆန်းစုကြည်ကိုဆက်ဆံတဲ့အနေအထားကိုဘယ်လောက်ထိကွာဟမှုရှိလဲဘယ်လိုအခြေအနေတွေရှိလဲ
ဒေါန်ဆန်းစုကြည်ကိုဘယ်တော့မှဟိုထောင်ထဲမှာအကြ ాయి မထားခဲ့ဘူးနော်အရင်ရုပ်မှရက်ဆက်ပါလေဆိုတော့ဥခင်ညွဥသားရွှေတောင်မှဒေါန်ဆန်းစုကြည်ကိုတပတ်ထက်ပို့ပြီးတော့အင်းစိန်ထောင်ထဲမှာမထားဘူးချက်ချင်းဟုတ်လားဟိုနေအကျကျုပ်ဆိုပြီးတော့လုပ်တယ်အခု तू ကနေသူ့ပစက်ကပြောခဲ့တဲ့စကားတစ်ခုပဲပြန်စဉ်းစားကြည့်ပါနေအိမ်တကယ်သူထားတယ်ဆိုခင်ကနေပြီးတော့ချုပ်ထောင်ဆိုတာအလွန်မတန်ဆိုးတယ်ရေလည်းမကောင်းဘူးဟိုဝဲဝင်းကျင်တဘာဝအရာလည်းမကောင်းဘူးသူတို့လက်ထက်မှာမှဟိုနဝတ္တလက်ထက်မှာမှစောက်လာတဲ့ထောင်အစ်စ်အဲ့ထောင်အစ်စ်မှာလည်းဘာမှ facility အပြည့်စုံမရှိတဲ့နေရာမှာဒေါန်ဆန်းစုကြည်ကိုထားတယ်ဆိုကနေကတော်တော်ကိုရုပ်မှရက်ဆက်တဲ့လူတွေဟိုတော့ကလို့ရှင်လို့တောင်းမရဘူးအဲ့တော့ဒေါန်ဆန်းစုကြည်ရဲ့33ဟိုညနန်းပုံသာလန်းကသူနိုင်ငံတော်ဟိုဟိုဟာတိုင်းနိုင်ငံလုတ်တဲ့အချိန်တုန်းကပြီးခဲ့တဲ့အိမ်ကပစ္စည်းတွေကိုတောင်းမှဘယ်မှာဘယ်လိုသိမ်းလဲမသိဘူးကျွန်တော်ရှိကိုအဲ့လာရောင်တော်ကိုလာပို့တာကအမေအိမ်ရှိကထောင်ရုပ်ကြီးနှစ်ယုတ်ရှိတဲ့အချိန်မှာဟိုအင်္ဂလိပ်ယုတ်ကြီးနှစ်ယုတ်ပေါ့ဒေါင်းယုတ်ကြီးအဲ့ဒါကိုကျွန်တော်လာအောင်တော့လာပို့တယ်အဲ့ဒီကနေ့ကအညှိုးထားတယ်နော်ကျွန်တော်ကစီရင်အင်းနဲ့လက်ခံတယ်ဈေးခွက်ယုတ်နှစ်ယုတ်ပါတယ်ညီအိုးလက်မှုပညာယုတ်ကလေးတွေပါတယ်အခုအဲ့ဒါကြီးဆိုလဲခိုးခံထဲပါပြီလားမသိဘူးဘယ်လိုဖြစ်သွားပြီတော့ကျွန်တော်မသိတော့ဘူးဆိုတော့အဲ့လိုလာပို့တဲ့အချိန်မှာစီရင်အင်းနဲ့ကျွန်တော်လက်ခံတယ်ဟိုမဟုတ်တဲ့ဥစ္စာကိုတော့ကျွန်တော်လက်မမတွန်းနိုင်ဘူးဆိုတော့ပြောတယ်ပြီးတော့ဒေါင်းဆန်းစုကြည်အဲ့တုန်းကဟိုအမေမှားလိုက်တဲ့ဥစ္စာရှိရသူပစ္စည်းတွေကိုဟို short 8တရားစနော်ဘလို့ဘလို့ထုတ်မယ်ဟိုကြော်ကြိုးချုပ်တဲ့အခွေတွေကစာအုပ်စာတန်းတွေအကုန်လုံးဟိုဘလို့ထိမ့်သိမ့်ထားလဲတော့ကျွန်တော်မသိဘူးဒီလိုဟိုကဘာတိခေါင်းဆောင်တယောက်ကိုနော်တာမန်ဟို အကျဉ်းသားတွေထားတယ်လို့မျိုးကိုလောက်တာ
ဒီတောင်ဆန်းစုကြည်ကိုသူတို့ထောင်ထဲမှာထားတယ်လို့ပြောတယ်အဲ့ဒါဘယ်မှာရှိနေလဲရှင်တောင်ဆန်းစုကြည်ကိုသူမှာထား
ဟုတ်ကဲ့နေပြီးတော့အချုပ်ထောင်မှာပါနေပြီးတော့အချုပ်ထောင်မှာကျွန်တော်ပုံလေးတောင်ဆွဲကြလို့ရတယ်နေပြီးတော့အချုပ်ထောင်ကဟိုဝင်းမှာဒီဘူးပြီးတာနဲ့မိမဆောင်ရှိတယ်မိမဆောင်ပြီးတာနဲ့ကျွန်တော်တို့ဟိုတိုက်ရှိတယ်ဒါမိန်ကြီးအဝင်လဲအဲ့မိမဆောင်အရှိလေးမှာဟိုမိန်ကြီးရှိတယ်ဒါဒီဘက်အရှိအဝင်ဆုံးကဒါကဝင်လာတဲ့ဥစ္စာပေါ့နော်ဒါဘူးဒီမှာတောင်ဆန်းစုကြည်ကိုဒီမှာအဲမိမဆောင်ပေးရဒီလိုအဆောင်လေးမှာထားတယ
်စစ်ကောင်စီကဘာကြောင့်တောင်ဆန်းစုကြည်ကိုလောက်တီဆူဆူရွာဆက်ဆံနေလို့မြင်လဲရှင်
။အော်အဓိကကတော့တစ်ချက်သေးပဲဗျ။နော်သူတို့ရဲ့မနာလိုမုန်းတိမှုဗျ။နော်တောင်ဆန်းစုကြည်ကိုအခုမှမုန်းတော့မဟုတ်ဘူး။နော်စိုးစုတစုလုံးကအစင်ဆက်မုန်းခဲ့တာ။ရှစ်ဆက်ရှစ်ကနေကဒါပေမဲ့ဒေါံဆန်းစုကြည်လို့သူတို့ကသဘောထားမမြင့်မြတ်ဘူးမကြီးမြတ်တဲ့အခါကျတော့သူတို့မလုပ်နိုင်တာကိုမနာလိုစိတ်နဲ့ပဲအဓိကဖြစ်သွားတာ။ကျန်တာကဟိုသူတို့ရဲ့ဥစ္စာတွေကိုချင်းကြောက်တာတို့ဘာတို့ဆိုတာကသူတို့ရဲ့စွဲရင်ချက်တွေပဲ။အခြေခံတစ်ချက်ကတော့ရှင်းရှင်းလေးပဲ။ဒေါံဆန်းစုကြည်ကိုသူတို့ကဘလို့မှမရှင်းနိုင်ဘူး။ဟိုကမေတ္တာလည်းရှိတယ်။လူတွေအပေါ်မှာမေတ္တာနဲ့ပဲသူကောင်းမွန်စွာဟိုပြောဆိုဆက်ဆံတယ်။စစ်တပ်ကိုလည်းကောင်းအောင်လုပ်ပေးခြင်းအဲ့ဒီခါကျတော့သူ့ရဲ့စိတ်ထဲမှာကဒုံဆန်းစုကြည်ကတက်ကိုဖြိုခွဲတယ်လို့သူတို့ကအစွဲကြီးစွဲလာခဲ့ကြတယ်။တကယ်ကိုဒုံဆန်းစုကြည်ကမှအညိုတေးနဲ့ကိုလှုပ်နေကြတာ
။အဲ့တော့တစ်ဖက်မှာကျတော့ဥမာဒုံဆန်းစုကြည်ကိုဟိုဝေဖန်ကြတာပေါ့နော်။အဲ့တော့ကစစ်တက်ကိုရန်အလျှော့ပေးလွန်းတယ်။အဲနောက်ပြီးတော့ဒီဆရာနာသိမ့်မဲ့မန်ပြန်တဲ့နဲ့ဒုံဆန်းစုကြည်ကချိုးတေးမကာကွယ်နိုင်ခဲ့ဘူးပေါ့နော်။စစ်တက်ပေါ်မှာလည်းရန်ကိုဟိုအလျှော့ပေးလွန်းနေဆိုတော့ဒီဝေဖန်မှုတွေနောက်ဒီအဲ့လိုမျိုးပေါ့အာနာသိမ့်မှုပေါ်မှာကြိုတိရတဲ့တဲ့ဟိုကြိုတိမကာကွယ်နိုင်ဘူးဆိုတော့ဒေါ်ဆန်းစုကြည်ပေါ်ဝေဖန်မှုတွေကြတော့ကိုကျော်ထေးဘယ်လိုမြင်ပါလဲရှင
်ဒေါ်ဆန်းစုကြည်ကသူ့ရဲ့မူဝါဒကိုအရှင်းတယ်လေဟိုအလျှော့ပေးဆက်ဆံတာမဟုတ်ဘူးဒေါ်ဆန်းစုကြည်ကဥပဒေတိုင်းဟိုကတော်တော်လုပ်တယ်ပြောဆိုဆက်ဆံတယ်ဒါကြောင့်မလို့ဒီချိန်နေဒီရောက်လာတာအာနာပထမအချိန်2015ရွေးကောက်ပွဲပြီးတဲ့အချိန်မှာဒါကျွန်တော်သိတဲ့အတွေ့အကြုံမျိုးပြန်ချက်လာပါနော်ဟိုအပြည့်အစုံမဟုတ်ဘူးအဲ့အချိန်မှာအာနာဟို transition ကောင်းကောင်းလေးဖြစ်ဖို့အတွက်ဘယ်လောက်ထိအလျှော့ပေးဆက်ဆံခဲ့ရလဲပြီးတော့ဒီ9နှစ်ကနေ10နှစ်တန်းသွားရင်ဒီစစ်တပ်ကဟိုတကယ်ကို standard army ဖြစ်လာမယ်သူတို့မတရားယူထားတဲ့ကောင်တွေရဲ့ဘဝတွေကတော့သူတို့အာနာကိုစွန့်လွှတ်ရတော့မယ်ဆိုတာကိုသိလို့သူကဒါကိုမစွန့်လွှတ်နိုင်ဘူးမယုံကြည်နိုင်တာအဲ့တော့ဟိုဝေဖန်တဲ့လူတွေကိုလည်းသူကျွန်တော်အပြစ်မပြောပါဘူးသူတို့တိတိကျကျမသိနိုင်ဘူးဘာလို့ဆိုဒေါံဆန်းစုကြည်ကဟိုအခုချိန်ထိသူစစ်တပ်နဲ့ဆွေးနွေးခဲ့တဲ့အချိန်ပေါင်းများစွာရှိတယ်ဘယ်တော့မှဟိုဒါကနိုင်ငံတော်လှုပ်ဝှက်ချက်တွေအနေနဲ့သူကဟိုအပြစ်ကိုထုတ်ပြောခဲ့တဲ့လူလည်းမဟုတ်ဘူးထုတ်လည်းမပြောခဲ့ဘူးစစ်တပ်ကတော်တော်ကိုရုပ်မှရက်ဆက်ပြီးတော့အခုချိန်ထိပြည်သူကိုနှိပ်စက်နေတော့ဟဲ့ဆိုတော့ရမလားဆိုတဲ့အတွေးခေါ်နဲ့တိဆောက်ခဲ့ကြည်တာနောက်တစ်ခုကသူရဲ့ဘောင်ကိုခုကျွန်တော်တို့လူငယ်တွေလှင်းလင်းမြန်မြန်တိုးတက်ပြီးတော်လှန်စိတ်တွေဖြစ်လာတာဘာလို့လုပ်ရမယ်ဆိုတာတောင်ကျတော့ဒါကြောင့်ဒေါံဆန်းစုကြည်ပြောတယ်လေသူရဲ့ဂိုးကဘာလဲလို့မေးတဲ့အချိန်မှာသူဖြေထားတာရှိတယ်နော်ကျမမလို့လောက်အောင်ကျမရဲ့အဖွဲ့အစည်းမလို့လောက်အောင်ပြည်သူတွေဟာကိုယ့်လမ်းပေါ်မှာကိုယ်ရုံရုံကြီးကြီးကိုယ့်အခွင့်အရေးကိုယက်တိနိုင်အောင်လုပ်တာကျမရဲ့အောင်မြင်မှုပဲတဲ့ဆိုတော့အဲ့ဒီစကားရဲ့အဓိပ္ပာယ်အတိတ်ကအခုဒီနေ့ဒီအဓိပ္ပာယ်တွေပေါ်လာတာ။သူ9နှစ်အာဏာရတဲ့အတွင်းမှာအစိုးရနှစ်ရပုံစံဖြစ်တယ်။အကောင်းဆုံးနဲ့အငြင်းချမ်းဆုံးဖြစ်အောင်တိုင်းပြည်ကိုအစိုးရတက်ဆုံးလမ်းကြောင်းပေါ်ခေါ်သွားတာ
။ဒါကတော့နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ဒေါ်ဆန်းစုကြည်ကိုအနီးကပ်အကူအညီပေးခဲ့သူကိုကျော်ထင်းကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနောက်ထပ်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။တနင်္ဂနွေညအစီအစဉ်တိုင်းထုတ်လင်းနေကြမြမဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုကြတာဖြစ်ပါရဲ့ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်ရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုကြရအောင်ပါရှင်။မြန်မာစစ်တပ်ကျူးလွန်ထားတဲ့စစ်ရာဇဝတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြင်းထန်တဲ့အချက်တွေပါတဲ့အစီရင်ခံစာကိုလူခွင့်ရေးမဟာမင်းကြီးတကလူခွင့်ရေးကောင်စီမှတင်သွင်းဖို့ရှိတယ်လို့ NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကမြန်မာစစ်တပ်ရဲ့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်စေဖို့ဆိုရင်ပြစ်တင်ချုပ်ချယုံနဲ့မလုံလောက်ပါဘူးအရေးယူအပြစ်ပေးနိုင်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါစစ်ကောင်စီရဲ့အင်အားသုံးနှိမ်နင်းနေတာတွေနဲ့ပတ်သက်လို့ပြင်းထန်တဲ့အချက်လက်တွေပါဝင်တဲ့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့လူခွင့်ရေးအစီရင်ခံစာကိုမတ်လ9ရက်နေ့မှာလူခွင့်ရေးမဟာမင်းကြီးတဲ့ဘော်ဂါတက်ကကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာတင်သွင်းဖို့ရှိနေကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကပြောကြားတဲ့အကြောင်းကိုဖေဖော်ဝါရီ26ရက်နေ့ VOA သတင်းမှာဖော်ပြခဲ့တာတွေ့ရပါတယ်။52ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံကိုဖေဖော်ဝါရီ28ရက်နေ့ကနေဧပြီလ4ရက်နေ့ထိကျင်းပပြုလုပ်မှာဖြစ်ပါတယ်။အဲ့ဒီညီလာခံမှာမြန်မာနိုင်ငံကိုကိုယ်စားပြုတဲ့ကိုယ်စားလှယ်တော့တက်ရောက်ခွင့်ရမှာမဟုတ်ပဲမနှစ်ကလိုပဲခုံလွတ်ထားရှိမှာဖြစ်ကြောင်းသိရပါတယ်။လူခွင့်ရေးကောင်စီညီလာခံကျင်းပပြုလုပ်မဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရောက်ရှိနေတဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းဟာဖေဖော်ဝါရီလ24ရက်နေ့ကကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဗော်ဂါတက်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးမြန်မာနိုင်ငံမှာဆက်လက်ပြီးဆိုးရွားလာနေတဲ့စစ်ကောင်စီရဲ့လေကြောင်းကပစ်ကတ်တိုက်ခိုက်မှုတွေရွာတွေကိုမီးရှို့လူတွေကိုဖမ်းဆီးတပ်ဖြတ်နေတဲ့အခြေအနေတွေကိုတင်ပြခဲ့ပါတယ်
ဝင်းကြီးဦးအောင်မျိုးမင်းကလူခွင့်ရေးကောင်စီဟာပိုပြီးပြင်းထန်တဲ့အချက်တွေပါတဲ့အစီရင်ခံစာကိုထုတ်ပါလိမ့်မယ်။လူခွင့်ရေးမင်းကြီးအစ်သက်ဟာလူခွင့်ရေးအခြေခံစိတ်ဓာတ်ရှိတဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံလူခွင့်ရေးအခြေအနေကိုကောင်းကောင်းသိသူတယောက်ဖြစ်တဲ့အတွက်အားကိုးရတဲ့သူဖြစ်မှာပါလို့ VOA ကိုပြောကြားခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းမှာဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်တိုက်ဖြစ်ပေါ်နေပါတယ်။စစ်ကြောရေးစခန်းတွေမှာအကျဉ်းထောင်တွေထဲမှာတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ဂျေးလက်ဒေသတွေမှာရက်ဆက်ကြမ်းကြုတ်တဲ့စစ်ကောင်စီတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေတပ်ဖြတ်မှုတွေဟာနိုင်ငံအနှံ့မှာနှိမ့်စင်တဲ့အမျှဖြစ်ပွားနေတာကိုတွေ့ကြရမှာဖြစ်ပါတယ်
။ VOA ကမေးမြန်းထုတ်လွှင့်ခဲ့တဲ့စစ်တပ်ရဲ့ဖမ်းဆီးခြင်းခံခဲ့ရပြီးအကျဉ်းထောင်ကပြန်လည်လွတ်မြောက်လာသူကိုမင်းသွေးတဲ့နဲ့ကိုကျော်ထေးဦးတို့ရဲ့ပြောပြချက်တွေမှာစစ်ကြောရေးနဲ့အကျဉ်းထောင်တွေကငရဲကန်းတပွဲလူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအတိုင်းအတာကြားသိရပါတယ်။ဖေဖော်ဝါရီ19ရက်နေ့ကိုမင်းသွေးတဲ့နဲ့မေးမြန်းကမ်းမှာငယ်ရွယ်လှပတဲ့အမျိုးသမီးငယ်တဦးကိုစစ်ကြောရေးမှလက်ထိတ်ခတ်မျက်စိပိတ်ပြီးအဝတ်အစားတွေတကိုယ်လုံးချွတ်ကာစစ်ကြောသူတွေကတယောက်ပြီးတယောက်ကြည့်ကာဟားတိုက်ရဲမောအမနာပပြောစကားတွေကြောင့်အဲ့ဒီအမျိုးသမီးငယ်ဟာစိတ်ဒဏ်ရာရပြီးအင်းစိန်ကျင်းထောင်ထဲမှာကိုတတ်တည်ဖို့စူးစမ်းခဲ့တဲ့ဖြစ်ရပ်ဖေဖော်ဝါရီ26ရက်နေ့ကိုကျော်ထေးဦးနဲ့တွေ့ဆုံမေးမြန်းကမ်းမှာကိုကျော်ထေးဦးကိုတွားလေးချောင်းကျွတ်ထွက်သွားတဲ့အထိရိုက်နှက်စစ်ဆီးတာစပွဲပေါ်မှာလက်ပစ်ပုံးတနက်ကြီးစံတွေပြပြီးမင်းကိုတတ်ပစ်လို့ရတယ်မင်းကိုတတ်လိုက်လို့ငါတို့ဘာမှမဖြစ်ဘူးငါတို့ယာရူးတောင်တက်အောင်မယ်လို့ရိုင်းဆိုင်စွာပြောဆိုချင်းကြောက်တဲ့ဖြစ်ရပ်တွေဟာဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေဖြစ်တယ်ဆိုတာအထူးပြောဖို့လိုမယ်မထင်ပါဘူး
မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာအင်စတီကျူ ISP မြန်မာရဲ့ဆရာနာသိန်းနှစ်နှစ်ပြည့်အကျိုးဆက်တွေကြောင်းဖော်ပြတဲ့မြေအုပ်တို့ပြိုလျာကဏ္ဍအပိုင်းနှစ်မှာစစ်ပြေးဒုက္ခတဲ့နှစ်တန်းနဲ့မိရှုခံရတဲ့အင်ဂျီ6000ဝန်းကျင်ရှိတယ်လို့ဖော်ပြထားပါတယ်။မြေအုပ်တို့ပြိုလျာကဏ္ဍအပိုင်း9မှာတော့ကလေးငယ်တွေလူငယ်တွေပညာသင်ခွင့်ဆုံးရှုံးနေတာ8တန်းကနေ10တန်းထပ်မင်းရှိတယ်လို့ဖော်ပြထားတာတွေ့ရပါတယ်။ဒီစရင်ကိန်းကနဲအချက်လက်တွေဟာစစ်ကောင်စီလက်ထက်မြန်မာနိုင်ငံမှာဘလောက်ဆုတ်ယုတ်ပျက်စီးနေပြီးလူခွင့်ရေးအခြေအနေတွေဘလောက်ဆိုးဝါးနေတယ်ဆိုတာညွှန်ပြနေပါတယ်။နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကလည်း2023ခုနှစ် January 31ရက်နေ့ကထုတ်ပြန်ချက်တစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာ မြန်မာစစ်တပ်ဟာသူတို့ကိုစန့်ကျင်သူတွေကိုပိုမိုကျေပြန့်စွာဖိနှိပ်တပ်ဖြတ်မှုတွေလုပ်လာတယ်လို့ဖော်ပြထားပြီးအဲ့ဒီထုတ်ပြန်ချက်မှာမြန်မာစစ်တပ်ဟာနှစ်နှစ်တာကာလအတွင်းမှာမြန်မာပြည်သူတွေကိုအကြမ်းကြုတ်အရက်ဆက်ဆုံးဖိနှိပ်ချေမှုန်းကြတာတွေဟာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့စစ်ရာဇဝတ်မှုကျူးလွန်ရလဲရောက်တယ်လို့ Human Rights Watch အဖွဲ့ကြီးရဲ့အာရှဆိုင်ရာဒါရိုက်တာ Elaine Pearson ရဲ့ပြောကြားချက်ကိုထည့်သွင်းဖော်ပြထားပါတယ်
။ဒါအပြင်မြန်မာစစ်တပ်ဟာရခိုင်ပြည်နယ်တွင်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကြောင့်ရိုဟင်ဂျာတွေဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုတိမ့်နဲ့ရှိထွက်ပြေးခိုးလုံခဲ့ကြရတာတွေဟာပြည်တွင်းရေးကိုကျော်လွန်ပြီးနိုင်ငံတကာဆိုင်ရာလူအခွင့်အရေးကိစ္စရပ်ဖြစ်ခဲ့ရပါတယ်။ဒီလိုအခြေအနေတွေမှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာကထိထိရောက်ရောက်တားဆီးနိုင်ဖို့နီးလန်းရှာကြရမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့အမျိုးသားညီညွတ်ရေးအစိုးရလူခွေရေးဝန်ကြီးဦးအောင်မျိုးမင်းကတော့ VOA ကိုအခုလို့ပြောပါတယ
်ကျွန်တော်တွေ့ဆုံခဲ့တဲ့လူခွေဆိုင်ရာမဟာမင်းကြီးတင်ပြမဲ့အစီရင်ခံစာကတော့အရင်ကတည်းကပုံမှုပြင်းထန်မဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်ပုံမှုပြင်းထန်လဲဆိုတာရှုံချတာတွေမကပဲနဲ့တကယ်ကိုစိုးဝါလာတဲ့မြန်မာနိုင်ငံရဲ့လူခွေအခြေအနေကိုနိုင်ငံတကာကပုံမှုအရေးယူဆောင်ရွက်ဖို့တိုက်တွန်းချက်တွေပါမတည်ကြပါတယ်နောက်ထပ်ထူးခြားတာတစ်ခုကဒီတစ်ခေါက်မှာဒီ52ကြိမ်မြောက်ကျွန်တော်နီလာကံမှာမြန်မာနိုင်ငံရဲ့လူခွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုဥရောပတမကကတင်သွင်းมาဖြစ်ပါလေ
။ဟုတ်ပါတယ်။မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့မြန်မာစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေ၊လူမျိုးတုံးတပ်ဖြတ်မှုတွေ၊လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့စစ်ရာဇဝတ်မှုမြောက်တဲ့ကျူးလွန်မှုတွေကိုတားဆီးနိုင်ဖို့ဆိုရင်အစိုးရကစားတွေထုတ်ပြန်ရုံ၊စိုးရိမ်ရုံ၊ပြစ်တင်ချုပ်ချနေရုံနဲ့မလုံလောက်တော့ပါဘူး။ကျူးလွန်သူတွေကိုအရေးယူအပြစ်ပေးမှုတွေပြုလုပ်ဖို့လိုအပ်ပါလိမ့်မယ်။ကျူးလွန်သူတွေပြစ်ဒဏ်ကကင်းလွတ်ခွင့်ရနေသည်၍လူခွင့်ရေးချိုးဖောက်မှုတွေကရပ်တန့်သွားမှာမဟုတ်ဘဲဆက်လက်ဖြစ်ပေါ်နေနိုင်ကြောင်းပါခင်ဗျာ
။ဒါကတော့ပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျအစီအစဉ်ကိုနားဆင်ကြည့်ရှုကြတာပါ။အလိမ္မာကပူးတွဲတင်ဆက်ထားတာဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့ ISP မြန်မာမြင်ကွင်းကျအစီအစဉ်ကိုနားဆင်ကြည့်ရှုရအောင်ပါ။အာနာသိန်းနှစ်နှစ်ပြည့်နောက်ပိုင်းမှာစစ်ကောင်စီကမြို့နယ်ပေါင်း40ကိုစစ်အုပ်ချုပ်ရေးကြီးညာခဲ့ပါရယ်။ဒါကြောင့်အာဏာသိမ်းမှုအလွန်စစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်ပေါင်း48မြို့နယ်ရှိလာပါရယ်။ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာစစ်အုပ်ချုပ်ရေးမြို့နယ်တွေနဲ့ပဋိပက္ခအခြေအနေတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင
်အာနာသိန်းနှစ်နှစ်ပြည့်နောက်ပိုင်းမှာစစ်ကောင်စီကမြို့နယ်ပေါင်း40ကိုစေအုပ်ချုပ်ရေးကြီးညာခဲ့ပါတယ်။ဒါကြောင့်အာဏာသိမ်းမှုအလွန်စေအုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်ပေါင်း48မြို့နယ်ရှိလာပါတယ်။စေအုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်တွေဟာတိုင်းနယ်ပြည်နယ်၉ခုအတွင်းမှာရှိပါတယ်။မြို့နယ်48မြို့နယ်ထဲမှာအများစုဟာစကိုင်းတိုင်းထဲကမြို့နယ်တွေဖြစ်ပါတယ်။အာဏာသိမ်းနှစ်နှစ်ပြည့်ချိန်မှာစကိုင်းတိုင်းအတွင်းမြို့နယ်12ခုကိုစေအုပ်ချုပ်ရေးစတင်ပါတယ်။နောက်ပိုင်းမှာရွှေဘူဝက်လက်နဲ့အရာတော်မြို့နယ်တွေကိုထပ်ပေါင်းခဲ့တာကြောင့်14မြို့နယ်ဖြစ်လာပါတယ်အာနာသိန်းနှစ်နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲတင်နေရအရေးအတွက်နဲ့စေုပ်ချုပ်ရေးထုတ်ပြန်ခဲ့တဲ့နယ်မြေတွေကိုကြည့်တဲ့အခါရာနှုန်းပြည့်တိုက်ရိုက်အချိုးကျတာမျိုးမရှိနေတာကိုတွေ့ရပါတယ်ကရင်ပြည်နယ်ခုနှစ်မြို့နယ်ရှိတဲ့အထက်နှစ်မြို့နယ်ကိုစေအုပ်ချုပ်ရေးကြီးညာခဲ့ပါတယ်။ကရင်ပြည်နယ်မှာတိုက်ပွဲ 4,200 ကျော်ဖြစ်ခဲ့ပြီးမဲ့စေအုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်တွေမှာတိုက်ပွဲ 150 ကျော်ပဲဖြစ်ထားပါတယ်။ချင်းပြည်နယ်ကိုမြို့နယ်မှာပလောက်ဝကလွဲလို့ချင်းမြို့နယ်မှာစေအုပ်ချုပ်ရေးကြီးညာပါတယ်။ချင်းပြည်နယ်ကိုမြို့နယ်မှာတိုက်ပွဲ 996 ကျိန်ထက်မနည်းဖြစ်ခဲ့ပြီးစေအုပ်ချုပ်ရေးကြီးညာတဲ့ရှစ်မြို့နယ်မှာတိုက်ပွဲ950ထက်မနည်းဖြစ်ခဲ့ပါတယ်။စကိုင်းမကွေးနဲ့တနင်္သာရီဒေသတွေမှာလည်းတိုက်ပွဲပြင်းထန်တဲ့မြို့နယ်တချို့ကိုခြံလက်ခဲ့တာတွေ့ရပါတယ်။တိုက်ပွဲမဖြစ်တဲ့ရန်ကုန်တိုင်းအတွင်းက6မြို့နယ်ကလည်းစေအုပ်ချုပ်ရေးအောက်မှာဆက်ရှိနေပါတယ်။ Sale Choye Jinya Tare, Dida Rima, Loshani De, Dida and Bidu Kawi, Tayan Tapu Sichong, Tayajo Shivare. At the Polare, Lenakan Tatuiga, Nasayaga no Nibaha, Sale Choye Munerima, Shinere, Lu, Yusana Mare. Anna Taimu Lo, Nanga Nama, Lenakan Tapuebo, Mayakona Sakuna Potamene, Shilavare. Dita, Tayan Tapu Sichong, Tayakona Kutamaneha, Sale Choye Munerima, Loshani Vare.
ဆက်ကောင်းစီတက်မရှိခုအောက်ကလက်အောက်ခံတက်တွေလဲဆေးဥချုပ်ရည်မျိုးနယ်တွေမှာရှိနေပါတယ်။ISBမြန်မာမြင်ကွင်းကျယ်စီစဉ်ကိုတင်ဆက်ခဲ့တာပါရှင်။ Akuro, Mae Tana Joye, Nyama Piga, Pisa, Sisingu, Nasin, Tishujaya Alma.
There, the Kinshin Biomingla Bounded Pison and the Pipanzi Dorashimashi. ဖျော်ရီကနေ့စဉ်Facebook ကထုတ်လွှင့်မှုတွေအောက်မှာရေးလာတဲ့ မင်္ဂလာပါဗျူရီရေးတယ်မင်္ဂလာပေါင်းနဲ့ပြေဆုံးပါစီလို့အားလုံးအတွက်ဗျူရီကနေနှုတ်ဆက်ပါတယ်အခုလိုမျိုးမှန်ကန်တဲ့သတင်းတွေတင်ဆက်ပေးလို့လဲအထူးကျေးဇူးတင်ပါတယ်နောက်လဲအခုလိုမှန်ကန်တဲ့သတင်းတွေတင်ဆက်ပေးပါနဲ့မက်ဆေ့ချာကရေးလာတာပါဟုတ်ကဲ့မက်ဆေ့ချာလွှင့်အထူးကျေးဇူးတင်ပါတယ်နော်အစီအစဉ်တွေကိုဆက်ပြီးအားပေးနေပါအောင်လို့ပြောချင်ပါတယ်ဗျူရီစာရီတော်တော်နဲ့ရေးပြတ
။ဟုတ်ကဲ့ပါ VOA ရေ။ Sunday ဒီ14ရက်နေ့ညသတင်းတွေကိုအစီအပြေစွာနဲ့အပြည့်အစုံပြန်ပြီးတော့နားထောင်လိုက်ရပါတယ်။စကလုံးအမားလေးတွေဖတ်မိတဲ့ကိစ္စမျိုးလေးတွေကိုတော့ကျွန်မအနေနဲ့က VOA ရဲ့သတင်းတွေကိုနေ့စဉ်နားထောင်နေတဲ့သူအနေနဲ့ဖြည့်ပြီးတော့နားလည်ပေးနိုင်ပါတယ်။ကျွန်မတို့ပေးပို့တဲ့စာတွေကိုလည်းစကလုံးလိုအပ်တာလေးတွေပါသွားရစမြဲပါပဲလေ။ကျမတို့မြန်မာပြည်သူတွေအထက်ကတော့ဒီလောက်ထိသတင်းအလုတ်ကနေကြိုးစားကူညီပေးနေကြတာကိုပဲကျေးဇူးတင်လာပါပြီ။မြေပြည်သတင်းတွေကိုဆက်သွယ်ပြီးပြည်သူတွေစီကိုအရောက်ပို့ပေးနေတဲ့မြန်မာနဲ့ထိုင်းကသတင်းသမားဝိုင်းတော်သူဝိုင်းတော်သားတွေကိုလည်းတကယ်ကိုကျေးဇူးတင်မိပါတယ်။အလုတ်သတင်းတောက်ဦးစီးသူအောင်မြင့်ရဲ့ဘိုးဘံဘာရီလုံနေတယ်လဲဆိုတဲ့စောင်းပါဆိုရင်အဲ့ဒီအချိန်ကာလမှာမြန်မာပြည်သူအများစုအတွက်သတိချက်စရာစောင်းပါတစ်ပုဒ်ဖြစ်ခဲ့ရပါတယ်။အခုဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားထောင်လိုက်တော့လေအဲ့ဒီတစ်ခေါက်တုန်းကဝေဝါးနေတဲ့ကျမတို့ရဲ့စိတ်တွေနည်းနည်းတော့ငြိမ်အေးသွားရလို့ကျမအဲ့ဒီရက်တုန်းကလည်း VA ကိုစာရေးပြီးတော့ပေးပို့ခဲ့ပါသေးတယ်။ကဏ္ဍတိုင်းမှာအကျိုးဖြစ်စေတဲ့ဘုဒ္ဓတအပေါင်းကိုတင်ဆက်ပေးနေတာလို့ထင်မိပါတယ်။အခုလည်းကျမစာရှည်ကြီးရေးပြီးတော့ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုနှုတ်ဆက်လိုက်ပါတယ်။ကျမ VA ကိုအချိန်တော်ကြာစာရေးပြတ်တော့မှာမဟုတ်တော့လို့ပါ။ဒါပေမဲ့ VA ရဲ့ညစဉ်သတင်းတွေကိုတော့အမြဲမလွတ်တမ်းနားထောင်နေမှာပါ။ကျမချစ်တဲ့ VA ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုစိတ်နှစ်ပါးစမ်းမချမ်းသာစွာနဲ့အေးချမ်းသာရတဲ့ဘဝခီးရှည်ကြီးကိုကြော်ဖြတ်လျှောက်လန်းနိုင်သူတွေဖြစ်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်မဆန်နိုင်။ပေးတဲ့ဆုနဲ့ပြေးကြရပါစေလို့အားလုံးကိုစားလဲပြန်ပြီးတော့ပြောချင်ပါတယ်နော်။မဆန်နာကအစီအစဉ်ကြီးမရဘူးလို့လည်းပြောလာတာပါ။နောက်ခုနရအစီအစဉ်ကိုရှာလို့မရဘူးတဲ့ခဏလေးပဲနားထောင်လိုက်ရတယ်။ line တွေကလားဖုန်းကလားထိုင်ပြီးတော့စဉ်းစားနေမိတဲ့ view ရေးတဲ့။မဆနာကြီးတခါတလေမှာကျမတို့ Facebook ကအမှားယွင်းဖြစ်တတ်ပါတယ်။နားထောင်မရအဲ့လိုခါမျိုးမှာဖြစ်တယ်ဆိုရင် YouTube တို့ VOA Burmese website တို့မှာသွားပြီးတော့နားထောင်ကြည့်ရှုစေချင်ပါတယ်။ကျမတို့ Jerusalem ကထုတ်လွှင့်ချိန်မှာ Facebook ပေါ်တက်အောင်လို့လုပ်ထားတယ်။ အော်တိုမေးရှင်းစနစ်ကကြောင်ပြီးတော့မလာတာမျိုးဖြစ်တတ်ပါတယ်နော်အဲ့ဒါကိုမဖြစ်အောင်လည်းကျွန်တော်တို့ကာကွယ်လို့မရပါဘူးသူ့ဘာသူထားပြီးတော့ဖောက်တာမျိုးပါဒါကြောင့်မလို့ကျွန်မအခု link လေးတွေထည့်ပေးလိုက်ပါတယ်ခုနပြောတဲ့ YouTube တို့ကျွန်တော်တို့ view internet ပင်မစာမျက်နှာတို့ဖြစ်ပါတယ်အဲ့ဒီမှာနားထောင်ကြည့်ပါနော်သူ့လိုပဲနောက်ထပ်သောရရှင်ဥတုကလည်းမေးထားတာပါတခါတည်းဥတုကိုလည်းဖြည့်ပေးလိုက်ပါတယ်နော်ကျွန်မအဲ့မှာကျွန်တော်တို့ရဲ့ internet စာမျက်နှာ link ဖြစ်တဲ့ bamis.voanews.com/program/radio ဆိုတဲ့ link ကိုထည့်ပေးလိုက်ပါတယ် radio season တိုင်းရိုင်းနားထောင်လို့ရအောင်ပါနောက်တစ်ခု youtube စာမျက်နှာမှာတော့ youtube.com/@voabamis မှာတွားပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်ရှင်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီထဲမှာတော့အခုနှစ်နှစ်အတွင်းပြည်သူတွေအများကြီးကိုထိခိုက်မှုရှိနေတဲ့ဆေးဘေးဒဏ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးစင်ပါတယ
် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေလို့ပထမဆုတောင်းမေတ္တာပို့သပါတယ် VOA ကိုအကြံပြုပါစေကျေလက်ဒေသတွေမှာဆစ်ရှောင်နေရတဲ့အမျိုးသမီးတွေကလေးတွေနဲ့တက်ကြီးရွယ်အိုတွေတော်တော်ဒုက္ခရောက်နေကြရပါတယ် UN တို့ American တန်ယုံတို့ကလူမှုကူညီရေးအသင်းတွေနဲ့ပူးပေါင်းပြီးလူသားချင်းစာနာတဲ့အကူအညီတွေကိုကျေးလက်တောရွာတွေတောတောင်တွေပေါ်ထိလိုက်လံကူညီပေးစေချင်ပါတယ် VOA မှာတဆင့် American တန်ယုံကိုပြောပြပေးပါခင်ဗျာအရေးတကြီးလိုအပ်အကူအညီပေးဖို့မေတ္တာရက်ခံပါတယ်ခင်ဗျာ
ဒါကဆစ်ဘေးဒဏ်ကြောင့်အိုးအိမ်ပြေးရတဲ့သူတွေရဲ့ဒုက္ခပါစစ်ဘေးဒဏ်တင်ဒေတာတွေပိုများလာတဲ့အတွက်ကြောင့်မလို့အဲ့ရက်ဒေတာကအရင်တော့ကအေဂျင့်ခဲ့တဲ့နေရာဒေတာတွေမှာတော့မှပြည်သူတွေဘလောက်ဒုက္ခတွေနဲ့ကြုံတွေ့နေရလဲဆိုတာကိုတင်ပြထားတယ်။တင်းနောက်မဲ့စုအစီအစဉ်ကိုလည်းဒီတစ်ပတ်တင်းငရေ TV Magazine အစီအစဉ်မှာတင်ဆက်ပေးသွားပါရနော်။အဲ့အစီအစဉ်ကိုရေဒီယိုကနေနားထောင်ခြင်းနဲ့ဆိုတော့ရေဒီယိုအစီအစဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ရှင်။မြန်မာနိုင်ငံကဆင့်မဲ့ပဋိပက္ခကြောင့်စစ်ပြေးဒုက္ခသည်တွေရဲ့ဘဝနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော်။သူကတော့နိုင်ငံအဖွဲ့အစည်းကြီးတွေကိုပြစ်တင်လာတာပါ
။ VOA ဝိုင်းတော်သားများမင်္ဂလာပါခင်ဗျာ။ VOA ကိုငငယ်တဲကအခုချိန်ထိအမြဲနားထောင်ပြစ်ပါတယ်။တခါမှတော့အစာမရေဘူးပါဘူး။ခုပထမဆုံးအချိန်ရေးလိုက်တာပါ။ကျွန်တော်ပြောချင်တာက UN တို့ UN နဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေအကြောင်းပါ။အဲ UN နဲ့အပေါင်းပါအဖွဲ့အစည်းတွေကမြန်မာရေးနဲ့ပတ်သက်ရင်စိုးရိမ်ကြောင်းရှုံချကြောင်း statement တွေထုတ်တာကလွယ်ပြီးဘာမှလက်တွေ့ကျကျဆောင်ရွက်တာမရှိဘူးဆိုတာအားလုံးအသိပါပဲအဲ့ထက်ပိုဆိုးတာကမြန်မာနိုင်ငံမှာတော့ဖြင့်ကလေးငယ်တွေအပါအဝင်လူရည်ဘယ်နှတန်းကတော့စစ်ပြေးဒုက္ခတွေဖြစ်နေပြီးအိုးမဲ့အိမ်မဲ့ဖြစ်နေပြီးငတ်မော့ခေါင်းပါနေပြီးနောက်ဘလောက်ကြာရင်ဘယ်နှတန်းထတ်တိုးလာနိုင်မယ်ဒါတွေပဲပြောပြီးဘာမှအကူအညီမပေးဘဲဒီတိုင်းထိုင်ကြည့်နေတာဒီနေ့နေတဲ့သူကိုမကယ်ဆယ်ပဲဘယ်ထိတော့နေနေပြီးနောက်ဘလောက်ကြာရင်ဘယ်ထိနေသွားနိုင်တယ်လို့ကမ္ဘောကနေထိုင်ပြောနေတာနဲ့တူမနေဘူးလားဗျာမကူညီနိုင်ရင်လဲမြန်မြန်နစ်မြန်မြန်အေးရောဆိုပြီးဝိုင်းသာထိုးချလိုက်ပါတော့လို့သာပြောလိုက်ချင်ပါတော့တယ်ဗျာတောက်ခစ်ကိုရောက်နေလို့အကောင့်အမီလေးတော့မဖော်ပြလိုက်ပါနဲ့ဗျာ VOA ဝိုင်းတော်သားအားလုံးဘေးရန်ကြောင်းကြဆင်းရဲကင်းကြပါစေဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောသလိုပဲကြောက်ခေရောက်နေလို့အကောင့်နံပါတ်မဖော်ပြပါနဲ့ဆိုတဲ့သောရရှင်နေစာတိုင်းလိုလိုမှရေးလာတာတွေ့ရပါတယ်သောရရှင်နေရဲ့ရင်ဖွင့်စာတွေကိုဒီနေ့တော့ဒီမှာနေရက်ချင်ပါတယ်ရှင်သောရရှင်နေအတွက်ပုံမှုကောင်းမွန်တဲ့အနာဂတ်နေ့ရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ကျွန်တော်ပြည်ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်ထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲသနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရယ်ပေးပို့ရမယ့် email လိပ်စာကတော့ bamis@voanews.com ဖြစ်ပါရယ်ရှင်အခုတော့ကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကြည့်ကြရအောင်ပါမလေးရှားနိုင်ငံကွာလာလွန်ပူမြို့တော်က coffee ဆိုင်မှာမွေရီကိလိတ်ချောရီလိုတွားတွားတဲ့ဝါရီနဲ့အတူ coffee တောက်နိုင်တာစတဲ့ကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်မှာပါရှင
်။မလေးရှားနိုင်ငံကွာလာလမ်ပူမြို့စင်ဂျေဘုံရက်မှာတွားတွားတရဝါရီနဲ့အတူကော်ဖီတောက်နိုင်တဲ့ကော်ဖီဆိုင်ဆိုင်ဖွင့်တဲ့ထားပါတယ်။မွေရီ၊ကင်းလိပ်ချောရီ၊ပေါက်တင်ညိုရီ၊ပိန့်ကူကြီးရီ၊ပူးလေးရီနဲ့အတူကော်ဖီတောက်နိုင်တဲ့ဆိုင်ရဲ့နာမည်ကတော့ Thanks အဆွေများလို့နာမည်ပေးထားပါတယ်။အသက်20အရွယ်ရက်မင်းရန်ဟာသူ့အိမ်မှာမွေးထားတဲ့အကောင်တွေနဲ့ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့လာရောက်စားသုံးတဲ့သူတွေအနေနဲ့အဲ့ဒီအကောင်တွေကိုကြည့်လို့ရတယ်လို့လက်ထဲမှာကန်ပြီးပွတ်တက်လို့လည်းရပါတယ်။ဒီတွားတွားတရဝါတွေကိုအိမ်မွေးတိရစ္ဆာန်တွေအဖြစ်ရောင်းတဲ့ဆိုင်တွေမှာဆိုရင်အခုလိုကန်ခွင့်မရတဲ့အတွက်လဲဒီလိုမျိုးကန်ထွယ်ခွင့်ပေးထားတဲ့ coffee ဆိုင်ကစားသုံးသူတွေကိုဆွဲဆောင်နေတာပါ။ဆိုင်ထဲမှာအကောင်လေးတွေကို၄ထောင်ဖန်ပုံးနေနဲ့ထည့်ထားတာဖြစ်ပြီးတော့တဘုံချင်းစီမှာမတူညီတဲ့အကောင်တွေကိုထည့်ထားပါတယ်။ကန်ထွယ်ခြင်းနဲ့ဆိုရင်တော့ဆိုင်ဝင်နှန်းကကူညီပေးရမှာဖြစ်တယ်လို့မေးစရာရှိရင်လည်းဖြေချပေးပါရယ်အခုလိုကင်ထွယ်ခွင့်ပေးပြီးပြသထားတဲ့အတွက်လည်းတွားတွားသတ္တဝါတွေနဲ့ပတ်သက်ရင်ပိုပြီးသိနာလည်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဆိုင်ပါရှင်ဖြစ်သူရက်ကပြောပါရယ်ရှင
်အိန္ဒိယနိုင်ငံအလဲပိုင်းကအင်ဒိုမြို့မှာခွေးတွေအတွက်ကိန်းမှုဆိုင်ဒီဇိုင်းကိုဖွင့်လှစ်ထားပါရယ်ကိုရိုနာကပ်ရောဂါကာလအတွင်းအသွားအလာကန့်သတ်ထားချိန်မှာခွေးချစ်သူတွေနဲ့သူတို့ရဲ့ခွေးကလေးတွေစားဖို့အတွက်လုပ်ပေးရင်းနဲ့အခုလို Doggy Dahaba လို့နာမည်ပေးထားတဲ့ဆိုင်ကလေးကိုဖွင့်ပစ်တာလို့ဆိုင်ပိုင်ရှင်ဖြစ်သူဘလချာလာနဲ့ဇနီးဖြစ်သူကပြောပါရယ်ဒီဆိုင်မှာလမ်းဘေးခွေးတွေကိုကျွေးမွေးတာတွေအပြင်အိမ်မွေးခွေးတွေအတွက်မနက်စာကိန်းမုတ်တွေအပြင်တခြားအစားအသောက်တွေကိုလည်းပြင်ဆင်ချက်ပြုတ်ပေးပါရယ်ဒါအပြင်တိရိစ္ဆာန်ချစ်သူတွေအနေနဲ့ခရီးခဏသွားတဲ့အခါအိမ်မွေးခွေးတွေကိုသူတို့စီမှာလာထားလို့ရတယ်လို့မနက်ပိုင်းအလုပ်သွားတဲ့ခွေးပိုင်ရှင်တွေအတွက်လည်းရုံးသွားနေချိန်မှာသူတို့ခွေးကိုကြည်ထားပေးဖို့အဲ့ဒီမှာလာထားလို့ရတဲ့ဝန်ဆောင်မှုတွေကိုလည်းပေးပါတယ်။ဆိုင်မှာလာမစားနိုင်တဲ့သူတွေအတွက်လည်းအိမ်ကိုပို့ပေးတဲ့ဝန်ဆောင်မှုကိုပေးပါတယ်။အိန္ဒိယနိုင်ငံမှာတိရိစ္ဆာန်ခေါ်လာလို့ရတဲ့စားတောက်ဆိုင်ကော်ဖီဆိုင်တွေများလာပြီးဆိုပေမဲ့လည်းလူတွေစားလို့ရတဲ့အစာတိုင်းကတိရိစ္ဆာန်တွေအတွက်ကျွေးဖို့မသင့်တော်တာမို့လို့အခုလိုတိရိစ္ဆာန်အစာအတွက်ကြီးတီးတန့်ရောင်းချတဲ့ဆိုင်မျိုးကတော့ရှားပါသေးပါတယ်ခင်ဗျာ
အီတလီနိုင်ငံက Starbucks Coffee ဆိုင်တွေမှာ coffee ရဲ့ကိုတန်လွင်စီထည့်ဖြော်ပြီးဆန်းရောင်းပေးနေပါတယ်အိုလီယာချိုးလို့နာမည်ပေးထားပြီးအာရပြ coffee ရဲ့ကိုအီတလီတန်လွင်စီ AAG လက်ဖက်ရည်စုံတစ်စုံထည့်မွေပေးတာပါအဲ့ဒီ coffee ကယူရို 4.5 ယူရိုကနေ 6.5 ယူရိုအထိကျသင့်ပါတယ်မီလာမျိုးမှာကော်ဖီတောက်တဲ့လူငယ်တချို့တွေကတော့အခုလိုအကြံသိကိုသဘောကျပြီးအီတလီနိုင်ငံသားတွေထက်နိုင်ငံခြားသားတွေကိုပိုပြီးဆွဲဆောင်နိုင်မယ်လို့လည်းပြောပါတယ်။တချို့လူငယ်တွေကတော့နွားနို့နဲ့စီကိုကိုကွယ်ပြပြအရသာခွဲခြားသိနိုင်ပြီးတောက်လို့ကောင်းပါတယ်လို့ပြောပါတယ်။အခုလိုအိုလီယာချိုကော်ဖီကိုပုံစံမျိုးစုံနဲ့မိတ်ဆက်နေပြီးတော့ကဖလက်တဲလို့ခေါ်တဲ့ကော်ဖီရဲကိုတံပြိုရည်ထည့်တောက်တာမျိုးနဲ့အက်ပရက်ဆိုမာတီနီလို့ခေါ်တဲ့ ဗော့ဒကာအရက်နဲ့ဗနီလာအချိုရည်ထည့်ပေးထားတဲ့ကော်ဖီတွေလည်းမိတ်ဆက်ပေးနေပါတယ်။2023ခုနှစ်အတွင်းမှာပိုလီယာတိုကော်ဖီကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနောက်ဂျပန်၊ဗြိတိန်နဲ့အရှေ့လယ်ပိုင်းဒေသတွေမှာလည်းမိတ်ဆက်ဖို့ရှိပါတယ်။1982ခုနှစ်အမေရိကန်ပြည်ထောင်စုဆီယက်တယ်မြို့မှာစတင်တည်ထောင်ခဲ့တဲ့ Starbucks ကော်ဖီဆိုင်ဟာကမ္ဘာတစ်ဝှမ်းမှာစိုင်ပေါင်း 36,000 နီးပါးဖွင့်လှစ်ထားပါတယ်။ကော်ဖီချိုက်သူတွေအများစုရှိပြီးလန်ဒန်နိုင်ငံမှာကော်ဖီဆိုင်ရှိတဲ့အီတလီနိုင်ငံမှာတော့တနိုင်ငံလုံးမှာမှ Starbucks ကော်ဖီဆိုင်က23ဆိုင်ပဲရှိပါတယ်ရှင
်။ပိန်နိုင်ငံဘာစီလိုနာမြို့မှာနေ့စဉ်ကျင်းပနေတဲ့ Mobile World Congress MWC နည်းပညာပြပွဲမှာ Human Uber လို့တင်စားခေါ်ဝေါ်တဲ့ Digital Ludo ကလုံးကိုဂျပန်နည်းပညာကုမ္ပဏီတစ်ခုကမိတ်ဆက်လိုက်ပါတယ်။ Ganchi လို့နာမည်ပေးထားတဲ့ဒီ Ludo ပုံရိပ်ဟာကဘာတဝမ်းကလူတွေနဲ့ဗီဒီယိုကနေတဆင့်ဆက်သွယ်စကားပြောနိုင်မှာပါဥပမာဂျပန်နိုင်ငံတိုကျိုမြို့ကိုလူကိုယ်တိုင်မသွားနိုင်ရင်ဂန်ချီဒီဂျစ်တယ်လူတူကလုံးကအဲ့ဒီလူကိုယ်စားခရီးသွားပေးနိုင်တာပါအခုလိုနည်းပညာပြပွဲတွေကိုလူကိုယ်စားသွားပေးနိုင်တယ်လို့တခြားကဘာလက်ခရီးသွားတွေစိတ်ဝင်စားတဲ့နေရာတွေကိုလည်းသွားပေးနိုင်တာပါလူသားတဦးရဲ့မျက်နှာပုံစံအတန်မှန်ညံတဲ့အမူအကျင့်တွေကိုပုံတူကူးယူထားတာဖြစ်ပြီးတော့ဖောက်တယ်ရိနဲ့စကားပြောဆိုဆက်ဆံတဲ့နေရာမှာလည်းအသုံးပြုနိုင်တယ်လို့တိုရူတိုဂျပန်ကုမ္ပဏီကတီထွင်သူတဦးကပြောပါရယ်လူသားတဦးအနေနဲ့ Skype လို့ဗီဒီယိုစကားပြောဆက်သွယ် software ကိုသုံးလိုက်နိုင်ပေမဲ့လည်းအခုတီထွင်ထားတဲ့ Digital Ludo ကလုံးကပုံမြန်ပြီးတော့ video resolution ကောင်းကောင်းနဲ့သုံးနိုင်တယ်လို့သူကပြောပါရယ်ခင်ဗျာ
ဒါကတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ခဲ့တာပါရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်နားဆင်ကြည့်ရှုနေကြတာပါ။အခုတော့သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါရှင
်။ယူကရိန်းနိုင်ငံရှေ့ပိုင်းကဘတ်မှုမြို့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ရုရှားတပ်တွေရဲ့တိုက်ခိုက်မှုတွေကိုဆက်ပြီးတော့ခုခံကာကွယ်နေတယ်လို့ယူကရိန်းဘက်ကဒီနေ့ပြောလိုက်ပါတယ်ရုရှားတပ်ဖွဲ့တွေကဘတ်မှုမြို့ကိုသိမ်းယူဖို့အတွက်နေရာစုံကနေဝိုင်းဝန်းကြိုးပမ်းနေပြီးတော့ဒီအခြေအနေတွေကခက်ခဲပြီးမဲ့ထိန်းထားနိုင်တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကပြောပါတယ်ပြည်နိုင်ငံပေါ်ပြည်ပကချင်းချောက်မှုတွေတိုးလာနေတာကြောင့်စစ်အသုံးစိတ်တိုးမြင့်သွားမယ်လို့ပြည်နိုင်ငံကဒီနေ့မှပြောလိုက်ပါတယ်လာမယ့်၄နှစ်အတွင်းတရုတ်နိုင်ငံရဲ့စစ်အုံစည်းကိုတုံတိုးတိုးမြင့်လာနိုင်တယ်လို့တရုတ်မျိုးသားပြည်သူ့ကွန်ဂရက်ညီလာခံမှာဝန်ကြီးချုပ်လီခချန်ကပြောလိုက်တာပါတရုတ်နိုင်ငံရဲ့အခုနှစ်စီးပွားရေးတိုးတက်မှုနှုန်းဟာ900ခန့်နှုန်းသာရှိတာကြောင့်ဆယ်စုနှစ်ပေါင်းများစွာအတွင်းအနေဆုံးတိုးတက်မှုတွေကနှစ်တစ်နှစ်ဖြစ်နေချိန်မှာပဲတရုတ်နိုင်ငံဘက်ကအခုလိုစစ်အုံစည်းကိုတိုးမြင့်ဖို့ကြေညာလိုက်တာဖြစ်ပါတယ်အခုနှစ်အတွက်စစ်အုံစည်း 9.2 ခန့်နှုန်းတိုးပြီးတော့တန်ဖိုးအဖြစ်အမေရိကန်ဒေါ်လာ225ဘီလီယံအသုံးပြုသွားဖို့စီစဉ်ထားတာပါဒါဟာ2019ခုနှစ်ကစပြီးတော့အမြင့်ဆုံးတိုးလာခဲ့တဲ့နှုန်းဖြစ်ပြီးတော့မနစ်ကတော့ 9.1 ရာခိုင်နှုန်းရှိခဲ့ပါတယ်ကမ္ဘာပေါ်ကဆင်းရဲတဲ့နိုင်ငံတွေပေါ်မှာချမ်းသာတဲ့နိုင်ငံတွေရဲ့ပြည်မှုဆက်ဆံပုံတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂတွေးမှုချုပ်အန်တိုနီယိုဂူထရက်စ်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ချမ်းသာတဲ့နိုင်ငံတွေနဲ့စွန့်အင်ကျွယ်ဝတဲ့နိုင်ငံတွေဟာဆင်းရဲတဲ့နိုင်ငံတွေပေါ်မှာအတိုးနှုန်းတွေနဲ့လောင်စာဆီဈေးနှုန်းတွေတိုးမြင့်ပြီးတော့အကြရိုက်စေခဲ့တယ်လို့အတွင်းမှုချုပ်ဂူထရက်စ်ကကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့ကုလသမဂ္ဂရဲ့ကမ္ဘာပေါ်ကဖွံ့ဖြိုးတိုးတက်မှုအနေအဆုံးနိုင်ငံများညီလာခံမှာဝေဖန်လိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာတနင်္ဂနွေနေ့ကမိလောင်မှုရှိန်ကြီးမားခဲ့တာကြောင့်ဒုက္ခသည်တွေထောင်ထဲချပြီးတော့အိုးမဲ့အိမ်မဲ့ဖြစ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်မိသားအရာရှိတွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေကပြောလိုက်ပါတယ်ခင်ဗျာ။
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုကိုရနိုင်ကပြောပြသွားတာပါ။တနင်္ဂနွေညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Cornelius Tanner ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ TN1 ပါရှင်။တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကို burmese.voenews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ပါတယ်။အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.